ကဘာကျမရေဖွဲ့ WHO ရဲ့နှစ်ပတ်လည်ညီလာခံတက်ဖို့မြန်မာနိုင်ငံကိုယ်စားလှယ်လက်ခံမှုအငင်းပွားစရာဖြစ်လာတဲ့နောက်မြန်မာနိုင်ငံနေရာကိုယ်စားပြုမှုကိုချမ်းလတ်ထားဖို့ WHO ကပုံရိုးနဲ့မှဆုံးဖြတ်လိုက်ပါတယ် WHO ညီလာခံကိုတက်ရောက်မဲ့ကိုယ်စားလှယ်ကိုမြန်မာအရက်ဖက်အာဏာပိုင်တွေဖက်ကရောစစ်အာဏာသိမ်းကောင်စီဖက်ကပါအဆိုပြုခဲ့တယ်လို့ AFP သတင်းမှဖော်ပြပါတယ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်ဘသူ့ကိုလက်ခံမလဲဆိုတဲ့ကိစ္စမဆုံးဖြတ်ရသေးတဲ့အတွက်မြန်မာကိုယ်စားလှယ်ကိုမဖိတ်ဖို့ WHO အဖွဲ့ဝင်နိုင်ငံတွေကဒီကနေ့ပုံရိုးနဲ့မှဆုံးဖြတ်လိုက်တာပါမြန်မာနိုင်ငံကိုဘသူကကိုယ်စားပြုတင်တယ်လဲဆိုတဲ့ကိစ္စမှာကုလသမဂ္ဂအထွေထွေညီလာခံရဲ့လမ်းညွန်ချက်တွေမရသေးတဲ့အတွက် WHO ကော်မတီကခုလိုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်84ချိန်မြောက်ညီလာခံမှာမြန်မာဘက်ကဘသူ့ကိုမှမဖိတ်ကြဘူးဆိုတဲ့အကြံပြုတင်ပြချက်ကိုမဲခွဲမှုမရှိဘဲ WHO အဖွဲ့ဝင်နိုင်ငံတွေကပုတ်ထိုးနဲ့မနက်ပိုင်းမှာအတည်ပြုလိုက်တာပါ WHO ညီလာခံကိုပြီးခဲ့တဲ့သတင်းလာနေကနေလာမဲ့ကျွန်းလာတည့်ရနေ့ထိကျင်းပနေတာပါကိုဗစ်ကရောဂါဆိုးနဲ့ရင်ဆိုင်နေရချိန်မှာကျင်းပတဲ့ WHO ရဲ့ကျန်းမာရေးညီလာခံကိုလည်းအရေးကြီးတဲ့ပွဲတစ်ခုအဖြစ်ရှုမြင်ထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်အာဏာသိမ်းဆန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်ပေါ်ပေါက်ခဲ့ပြီးစစ်တပ်ကပြစ်ခတ်အနေနဲ့နှာရီလုခဲ့ပါတယ်။စစ်တပ်ရဲ့အကြမ်းဖက်ကင်တုံးမှုကြောင့်လူ800ကျော်သေဆုံးခဲ့ရတယ်လို့ AAPP နိုင်ငံရဲ့အကြီးအကဲများကိုကြီးဆောင်ရှောက်ရဲ့အဖွဲ့ကထုတ်ပြန်ထားပေမဲ့မြန်မာစစ်ကောင်စီဘက်ကတော့လူ300လောက်ပဲသေဆုံးခဲ့တာဖြစ်တယ်လို့ဆိုပါတယ်။2020နိုဝင်ဘာရွေးကောက်ပွဲအတွင်းမဲမတမာမှုတွေကိုအကြောင်းပြပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာပါ။2020ရွေးကောက်ပွဲအနိုင်ရ NLD ပါတီဖက်ကတော့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းပြီးစစ်ကောင်စီကတရားဝင်မှုမရှိဘူးလို့ပြောနေပါတယ်စစ်ကောင်စီဖက်ကလည်း NUG ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြီးညာထားပါတယ်